အရှင်ကုသလသာမိဗျာအခုမလေးရှားနိုင်ငံပြည်နယ်မြို့မှာဘုရားဝါဒကျောင်းသစ်ဖွင့်ပွဲတစ်ခုလုပ်မယ်ဆိုတာသိရလို့ပါဗျာကျောင်းနာမည်ကိုဘယ်လိုပေးထားလဲဗျာ
ကျောင်းနာမည်က Golden Pagoda Belgawa လို့ပေးထားပါတယ်မြန်မာလိုကတော့ရွှေစည်ဒီကျောင်းလို့ဦးဇင်းတို့နာမည်ပေးထားတယ်ပေါ့မြန်မာအနုပညာလက်ရာတွေနဲ့ရွှေစည်ဒီပေါ့အကုန်လုံး online အကုန်လိုက်တုတ်ပေါ့လေအဲအဲ့ဒါနဲ့ရွှေစည်ဒီကျောင်းဆိုပြီးတော့ဦးဇင်းတို့ပေးထား
တယ်ကျောင်းဗျာအဲ့တော့မလေးရှားလိုမွတ်စလင်အများစုရှိတဲ့နိုင်ငံတစ်ခုမှာအခုလိုပေါ့လေဗုဒ္ဓဘာသာကျောင်းတစ်ကျောင်းတည်ထောင်နေဆိုတာဘသူကဥဆောင်ပြီးတော့ဟိုလှုပ်ဆောင်ခဲ့တာမျိုးလဲဗျအ
ဓိကကတော့ဒီကျောင်းရင်းဖြစ်ပေါ်လာဖို့ကဖိနန်းဆရာတော်ကြီးပေါ့ဖိနန်းဆရာတော်ကြီးကနေပြီးတော့ဆရာတော်ကြီးကနိုင်ငံတကာလှည့်လည်တဲ့အခါကျတော့ဗုဒ္ဓဘာသာထွန်းကားခဲ့တဲ့နိုင်ငံတွေတွေ့ခဲ့တယ်ပေါ့ထွန်းကားတဲ့နိုင်ငံတွေအခုချိန်မှာမထွန်းကားတော့ဘူးအုံမာပြအာဖဂန်နစ္စတန်တို့ဒီမလေးရှားနိုင်ငံတို့ပါကစ္စတန်တို့စသည်ပေါ့အဲ့ဒီရောက်တဲ့ခါကျတော့ဆရာတော်ကြီးကဒီနိုင်ငံတွေဆိုတာအခုချိန်မှာဗုဒ္ဓဘာသာနိုင်ငံမဟုတ်တော့ဘူး။ Now generation generation တွေကြလို့ရှင်ဒီနိုင်ငံတွေကဗုဒ္ဓဘာသာဖြစ်ခဲ့ဘူးကတောင်မှလူတွေသိမှမဟုတ်တော့ဘူးပေါ့။အဲ့တော့ဒီနိုင်ငံတွေကဗုဒ္ဓဘာသာဖြစ်ခဲ့ဘူးလေဆိုတာသိသွားစေနိုင်တဲ့နည်းလမ်းတစ်ခုအနေနဲ့အဲ့ဒီနိုင်ငံမှာရှိတဲ့ရှင်ဟောင်းဖျားတွေသင်္ဓုတွေအကုန်လုံးကိုစုပေါင်းပြီးတော့တနေရာထဲမှာပြသလို့ရှိရင်လာရောက်ကြည့်ရှုတဲ့ပုံကိုယ်တွေအတွက်တန်ဖိုးမဖြစ်နိုင်တဲ့ဘုဒ္ဓတရားရသွားနိုင်မယ်ပေါ့။နောက်နောင်လာနောင်သားနောင်မျိုးဆက်တွေကဟောဒီအာဖဂန်တို့ပါကစ္စတန်တို့မလေးရှားတို့ဆိုတော့ဟိုကောင်ကတကယ်ဗုဒ္ဓဘာသာထွန်းလာခဲ့တဲ့နိုင်ငံကြီးတွေပါလားလို့သူတို့သိသွားနိုင်မှာပေါ့။အဲဒါကြောင့်မလို့ဆရာကြီးက Asian Buddhist Monument in 22 countries ဆိုပြီးတော့မြန်မာနိုင်ငံကပညာရှင်တွေကိုခေါ်ပြီးတော့မာဘယ်ကျောက်ပြားကြီးကြီးပုံသွင်းပြီးတော့အဲ့ဒီအထက်မှာအလုံးပေါင်း22နိုင်ငံကဒီရှီဟောင်းဖျားတွေစင်တူတွေအဲ့ဒါတွေကိုအပေါ်လုံးပါဝင်အောင်ဖြစ်လုပ်ထားတာပေါ့
ဒီမှာအဲ့တော့ဒီကျောင်းကိုအခုလာရောက်ကြည့်ရှုကြတဲ့ဟိုမလေးရှားနိုင်ငံသားတွေဘက်ကတုတ်ပြန်မှုဘယ်လိုတွေ့ရလဲဗ
ျဦးဇင်းတို့အခုဖွင့်ပွဲတောင်မှမပြီးသေးဘူးပေါ့ဂျားထဲမှာချိန်သွားတဲ့လူတွေတောင်မှအကုန်လုံးကအံ့ဩရတယ်ဘာဖြစ်လို့လဲဆိုတော့တနေရာထဲမှာဒီမလေးရှားနိုင်ငံကမလေးရှားနိုင်ငံသူမလေးရှားနိုင်ငံသားတွေကဒီနိုင်ငံကြီးကအရင်တော့ကဘုရားဘာသာထွန်းကားခဲ့ပါလားဆိုတာကိုသူတို့တွေမသိကြဘူးဒီဘုရားဘာသာဖြစ်တဲ့ဒီတရုတ်လေးတော့မသိကြဘူး။ဦးဇင်းတို့ဒီကသတင်းနောက်တွေလာတယ်။လာတဲ့သတင်းနောက်တွေလည်းသူတို့ကိုယ်တိုင်လည်းဒီနေရာမှာထုံးကားခဲ့ဆိုတာသူတို့မသိကြဘူး
။အခုဆိုလို့ရှိရင်အရှင်များတို့ဒီ14 15 16ပေါ့လေ။ဒီဘုရားကျောင်းတော်ဖွင့်ပွဲလုပ်နေတယ်ဆိုတော့တန်ဃာတော်တွေနဲ့လူပရိသတ်ဘယ်လောက်လောက်တက်ကြတယ်ဗျ
။နိုင်ငံတကာနိုင်ငံအနှံ့များပါပဲ။ခြေတော်ဝါဒယဟန်နေမဟုတ်ပဲနဲ့မာယနာယဟန်တွေရောသီဘယဟန်တော်တွေရောစုံအောင်ဦးဇင်းတို့ဖိတ်ထားတယ်ပေါ့။အဲ့လိုဖိတ်ထားတော့အခုဦးဇင်းတို့တန်ခါအားလုံးပေါင်း150ကျော်လောက်ရောက်လာပြီပေါ့လူတွေကတော့ဦးဇင်းတို့ခံမှန်းကြီးကဦးဇင်းတို့အခမ်းအနားမှာတော့ဒီ3000 4000တော့ရှိနေမယ်